စရာဤမြေကဘာမှလူသားချင်းချင်းမေတ္တာဂရုဏာနဲ့ကိုရင်းစာတရားထားနိုင်ရင်ငင်းညံတရားဝပြောမှဖြစ်ပေမဲ့စိမဲ့ပြိပကရေကြောင့်မငင်းညံတဲ့ကဘာဖြစ်နေရပါတယ်။နေမည်ဤကံသွားရင်တော့ကိုရကိုရပြန်နိုင်ကြပေမဲ့ပြိပကရေမငင်းနိုင်တဲ့ကဘာမှာဒါဟာစိတ်ကူးရင်အိမက်တာအဖြစ်များပြီးစစ်ပြေးဒုက္ခတဲ့အတော်များများဟာဒုက္ခတဲ့စခန်းတွေကိုရောက်ရင်ရောက်အနည်းငယ်ရရတွေမှာရှောင်ရင်ရှောင်ဒါမှမဟုတ်တခြားတနိုင်ငံကိုရောက်ရင်ရောက်သွားတာပါလေ။ဒီဘက်ကမှာတော့ environmental refugee ဆိုတဲ့ပတ်ဝန်းကျင်ရေးရာဒုက္ခသည်တွေပေါ်ပေါက်လာပါတယ်။လူသားတွေမပူမပင်မတောက်မတမကြောက်မကြနေထိုင်နိုင်မှုကဘာဝဟန်ချက်ကလိုလိုထင်းကြီးထားပေမဲ့တဖြည်းဖြည်းနဲ့ဟန်ချက်ကပြက်လာပါတယ်။လူသားတွေဆက်နေကြတဲ့ဘာဝဟန်ချက်အများဆုံးပြက်ရတာဖြစ်ပြီးပြက်နေတာကိုချက်ချင်းလည်းငင်းမသိသာပေမဲ့ဖြစ်လာပြီးဟုဆိုရင်လူသားတွေပဲဒုက္ခကြုံရပါတယ်။ဘာဝဘေးအနေနဲ့ကြောက်ရွံ့လို့ဘေးလူရရှစ်ပြောင်းသွားရပြီးဘေးကင်းလောက်ပြီးဆိုရင်ကိုရကိုရကိုတေပကိုပြန်လာနိုင်ပါတယ်။ဒါဟာသဘာဝဘေးဟာနေကြောက်ရောက်ချင်းခဏခဏအနေနဲ့ပဝင်းကျင်ရေးရယာယီဒုက္ခတွေဖြစ်ရတာပါ။ကိုရကိုရကိုအိမ်ကိုဘလို့မှမပြန်နိုင်တော့တဲ့ environmental refugee ဆိုတာကတော့ကမ္ဘာလောကမှာအသစ်ပေါ်ပေါက်လာတဲ့ဖြစ်ရလို့သတ်မှတ်ပါတယ်။ပြီးတာတဲ့ဥပမာပေးရရင်2008ခုနှစ်မှာတိုက်သွားတဲ့ Nagasaki cyclone မုန်တိုင်းကြောင့်အသက်မသေးပဲကြောင်ရဲ့လက်ပြန်စရာရွာခလုံးစရာအိမ်လုံးဝပျောက်သွားတဲ့လူကိုပဝင်းကျင်ရေးရာဒုက္ခတွေဖြစ်သတ်မှတ်နေပါလေ။နာကုစတိုက်သွားပြီးနောက်တနေ့2009ခုနှစ်ကစလို့ကဘာမှာသဘာဝဘေးရနေတဲ့ကြောင့်တစ်ဆက်ကန်တိုင်းလူတယောက်နေရာကရှေ့ပြောင်းရအိုးအိမ်တွေကဆုတ်ခွာရပါလေ။1995ခုနှစ်မှာဆိုနိုင်ငံရေးအရပြစ်နှိပ်ခံရတာတွေစစ်ပွဲတွေဘာသာရေးနဲ့လူမျိုးရေးပြဿနာတွေကြောင့်နေရကထွက်ပြေးရတဲ့ဒုက္ခတွေ28တန်းရှိနေချိန်မှာပဝင်းကျင်ရေးရာဒုက္ခတွေ25တန်းရှိပါတယ်။တမေရိုးကြစစ်ပြေးဒုက္ခတွေနဲ့တမေရိုးကြမှုတဲ့သဘာဝပဝင်းကျင်ကြောင့်ဖြစ်ပွားရတဲ့ဒုက္ခတွေလို့လည်းသတ်မှတ်နိုင်ပါတယ်။ဒီနှစ်ခုစလုံးလူမျိုးရေးပြဿနာနဲ့ဆက်ဆက်နေတာကိုစိန်လာအမိမြေအသင်းတာဝန်ကဦးဝင်းမျိုးသူက
ပြေးစရာမြေမရှိဘူးနော်ဒီရဒီလူတန်ဖြစ်လာတဲ့အခါမှာဆူလိုက်ပြုံလိုက်ကိုရွှေပြောင်းနေထိုင်မယ်ပမာဏစစ်ပွဲတွေဖြစ်လို့ရွှေပြောင်းနေထိုင်မယ်ပမာဏတွေကိုများနေတယ်ပေါ့နော်ဒါကြောင့်ဒါဂျုံကြီးပြဿနာဖြစ်လာတယ်လုံဂျုံကြီးမှာပြောလဲဆို traditional security issue နဲ့ non traditional security issue ဆိုနှစ်ခုပဲပြောတယ်ဆိုတော့တမရိုးကြလုံဂျုံကြီးဆိုင်ရာကိစ္စရတွေပေါ့ဒါကတော့ဒါစစ်ဖြစ်တဲ့ကိစ္စတွေတစ်ဖက်နဲ့တစ်ဖက်ပေါ့နော်တနင်္ဂနွေနဲ့တနင်္ဂနွေဖြစ်တဲ့ကိစ္စမျိုးတွေဒါမျိုးတွေကတမရိုးကြလုံဂျုံကြီးကိစ္စဖြစ်တယ်အခုလိုမျိုးပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့မတည်ငြိမ်မှုတွေရွှေပြောင်းမှုကြောင့်နော်လူမှုရေးပဋိပက္ခတွေအဲ့နောက်ပိုင်းမှာပိုဆိုးသွားတဲ့ထိတဲ့တွေ့မှုတွေဒါအများကြီးဖြစ်လာနိုင်တယ်လေဒါမျိုးကိုကြတော့မာယူကြမဟုတ်တဲ့လုံခြုံရေးဆိုင်ရာကိစ္စရက်တွေလို့ခေါ်ဆိုတာဖြစ်ပါတယ်ဆိုတော့ဒီရာသီဥတုပြောင်းလဲခြင်းကြောင့်เนาะမြန်မာပြည်မှာအဲ့လိုမျိုးရွှေပြောင်းသွားမယ်အစုလိုက်ပြောင်းလိုက်သွားမယ်ပမာဏအရက်များတယ
်ဒီလိုပြဿနာမျိုးကိုမြန်မာနိုင်ငံမှာမဟာပြူဟာနှီးကြကြပုံချသွားတာလည်းရှိပါတယ်နောက်ကစုံနှန်းကြောင့်တနိုင်ငံလို့ပူဆွေးမဆုံးဖြစ်နေခြင်းအတီးပြုတ်လိုက်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုနောက်ကစ်ဖွဲ့စည်းပုံလို့တော့ဆုစမရှိပြီးမုန်တိုင်းကံတင့်လို့ခုတ်ကိုးစရာနေထိုင်စရာလွတ်ကင်စရာမဲ့သွားတဲ့အရာရီတိုင်းကပတ်ဝန်းကျင်ရေးရာဒုက္ခတွေတွေကို2010ရေကောက်ပွဲမတိုင်ခင်ကချင်ပြည်နယ်ဟူကောင်းကြိုင်ဝမ်းဒေသမှာနေရာချထားဖို့ဗျူဟာတရအနေနဲ့စစ်အစိုးရကစီစဉ်ခဲ့ပူပါတယ်။ဒါကိုကချင်ပြည်နယ်ဒေသကတယောက်က
ဟူကောင်းကြိုင်ဝမ်းဒေသမှာဖာနေချင်းလူမျိုးနဲ့ချမ်းတိုင်းသားလူမျိုးတွေရှိကြပါတယ်။အချို့ကတော့နာကလူမျိုးတွေပေါ့။နာမတိကနေဒီမှာတနိုင်အထီးဆိုလို့ရှိရင်လူဦးရေကသတိမပြီတော့လူဦးရေကိုဖာနေတိုင်းသားတိတဲ့ကြော်မှဒါလင်းဘုကောင်ချိန်ဝန်ဒေတာကိုထင်ချုံနိုင်မယ်ဓမ္မဖုံးလည်းကွက်ပွဲလုပ်တဲ့အချိန်မှာလည်းမင်းနိုင်လို့ရှိရင်တော့နိုင်ငံရေးစီးပွားရေးအသက်သက်ကနေပြီးမှသူ့အတွက်အကျိုးစီးပွားထင်ချုံလို့ရမယ်ဆိုတဲ့အယူအဆလေးစစ်သက်ထင်မှရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်တနိုင်းမှာခြေဆိုင်တဲ့သာသကတနိုင်းပေါ့လူသတိသူရပါတီကိုထောက်ခံမင်းပေးမယ်လူသတိကိုအဲ့ဒီဒေတာဘက်ကိုခေါ်လာဖို့တဲ့တနိုင်းသားသာတာဝန်ယူတယ်ဆိုတဲ့ဟာကိုအချင်းချင်းတိုင်းမုံနဲ့နေပြည်တော်ကရှိတဲ့စစ်ကောင်ဆောင်တွေသာသာတနိုင်းကတတိပေးထားတယ်ဆိုတဲ့ဟာကြည်ရတယ်
။ဟူကောင်ဂျောဝန်ဒေသမှာယူဇနာကုမ္ပဏီကစီမံကိန်းတွေဖော်ဆောင်နေပြီးနောက်ကစ်မုန်တိုင်းဒုက္ခတွေတွေလည်းရှိနေတယ်လို့ကချင်ပြည်နယ်ဒေသခံတွေကလည်းပြောပါတယ်။ဒါဟာပတ်ဝန်းကျင်ရေးရာဒုက္ခတွေတွေကိုဗျူဟာမြောက်နေရာချထားပေးတာလည်းဖြစ်ပါတယ်။တကယ်လို့ဒါနာကစ်ဖုန်တိုင်းဒါမသိရင်ဒီလူတွေဟာပဝင်းကျင်ရေးရာဒုက္ခတွေဘဝမတက်ရောက်ဖဲသူ့ရသူ့ရွာမှာပဲအခြေချမဲ့သူတွေများပါတယ် ဒီလိုပဲသူရသူရမှာစစ်မဲ့မဖြစ်ပဲရာသီဥတုပြောင်းလဲတဲ့အတွက်လူတရား40သုံးသန်းဟာနေရာကရှေ့ပြောင်းရမယ်လို့ကမ္ဘာပံကဟောကင်းထုတ်တာပါအေးရာသီဖောက်ပြန်လို့ဒီနာမထွက်တော့ရာရေရှားပါရာနဲ့ပင်လယ်ရေမြင့်နေပြင်းမြင့်တဲ့ဒါတွေကလူရလူကြောင်းပြောင်းရှေ့ရမယ်လို့ပြောတာပါဟောကောင်းရေရှားရာမြေစီရာပြုံးတာတိတ်ကနာရမြေဖြစ်တစတစပြောင်းလဲလာရာသစ်တော်ပြုံးနေတာတွေနဲ့ ရေးပြိုးရာလို့တရွာလို့ပျောက်သွားတဲ့မုန်တိုင်းကြုံနာမျိုးလို့စားတဲ့တခြားသဘာဝပတ်ဝန်းကျင်ပြဿနာတွေကြောင့်ကိုယ့်ရကိုယ့်ရမှာလုံလုံချုံချုံစိတ်ချလက်ချမနေရတဲ့အပြင်လောက်ကန်စားတော့လို့မရပဲဆင်းရဲတဲ့ဆင်းရဲလာတာနဲ့ငွေထာနေကနေဝေးရမည်ပြေးရပါတယ်ပင်လယ်ရေမြင့်နေပြင်တက်လာတဲ့အတွက်ပစိဖစ်ဒေသကလူတွေနဲ့ကန်ယူရန်မြင်နိုင်မင်းကလူတွေပြောင်းရွှေ့ရတဲ့ပတ်ဝန်းကျင်လေးရာဒုက္
ပင်လယ်ရေမြင့်မြင့်တက်လာမှုကရေဘူးအပြင်နေမင်းနီးကအပြင်ပင်လယ်ရေမြင့်မြင့်ပြင်းမြင့်လာတာဖြစ်ပေမဲ့လေတိုင်းလိုင်းနေရာထကြီးကြွားမယ်ဆိုရင်စုပေါင်းထိခိုက်ခံစားရမှာပမာဏအနည်းဆုံး6ဘီခုနှစ်ဘီလောက်ထိဖြစ်သွားမယ်မျက်စိတည်းမြင်ကြည့်လိုက်ပေါ့လက်ရှိပတ်တမ်းအနေထားမှာနေရာနေနောက်တဲ့6ဘီလောက်ထိရေတက်ခံမှုကိုခံရရင်လူရေရာကိုင်းတော့အေရီတိုင်းမှာဘယ်လောက်ခံစားရမလဲ မင်းဒီမှာဖြစ်တဲ့ရခိုင်ဒေသတွေမှာဘယ်လိုခံစားရမလဲ။အဲ့တော့အဓိကတွေ့တာဒီအေရီတိုင်းနဲ့ချိုးရခိုင်ချိုးဒေသနဲ့မုံကြီးနဲ့ချိုးလေးတွေကတော့ဒါမဖြစ်မနေကိုထည့်စဉ်းစားမယ်အနေထားမှာရှိတယ်။ဒါပင်လယ်ရေမျက်နှာမြင်တက်လာတဲ့အကြောင်းတခုလည်းပြောတာပါ။ပုံပြင်း60%လောက်လည်းလူတွေထွက်ပြေးမှရှိသေးတယ်။ပုံပန်းခံကိုးခံလား73%လား။အဲ့73%မှာတကယ်ကိုဟူလုံးအားကြီးလို့နော်မြေအောက်ရေလည်းမရှိရေလည
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့